energy ရဲ့တန်းဆောင်နဲ့တွေ့တယ်ပါညာဆိုပြီးတော့ကိုဆက်ဆက်ကဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဗျဆိုတော့ဆက်ဆက်ကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျ energy ဟိုဘောတူဒီဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူ foundation နေနဲ့လာတာအဲ့တော့သူအဲ့လိုပြောတယ်ဆိုတော့ပြင်ကြည့်ရတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ energy party မှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ဟိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ਹੁ အလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုနဲ့တွေ့ကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်ကန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်ကန့်တာလည်းမရှိသလိုသူ့ရဲ့တွေ့ဆုံနဲ့ဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျအဲ့ဒါမမှန်ဘူးအဲ့တော့ဒါရဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုရေးအရာသူတူအချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိပဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ဟိုပုံကိုရေးရတွေ့ဆုံတဲ့အနေအထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုယ်စားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူကိုတာဝန်ပေးရထားတာတော့မရှိဘူး။ဘာလို့ဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဟိုပေါ့နော်ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်တာမရှိဘူးလေနော်။ဘဝကဟိုအရှင်းပြေကျွန်တော်တို့မှာဗျာဟိုအနေထားရလက်ခံနေဆိုတဲ့အနေထားမျိုးတွေမှာကျွန်တော်တို့မှာဟိုပါပေါ့နော်ဟိုဆက်သွယ်မှုတွေရရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ဟိုအနေထားရဒီဆောင်ရွက်မှုတွေနဲ့ဘယ်သူတွေကဘယ်တုန်းကဘယ်လိုလက်ခံနေဆိုတာမျိုးကတော့အခုလုံခြုံရေးရကျွန်တော်တို့ပြောလို့တော့မရဘူး။ဒါတွေကိုကျွန်တော်တို့အကုန်ဟိုအခြေစက်ရှိရှိအတိပေးပြီးတော့မှပဲသူတို့တိထားပြီးသားဆိုတဲ့အနေထားမျိုးတော့ကျွန်တော်ပိုင်မနေနေပြောလို့ရပါတယ်။အဲ့တော့အဲ့ဒါလည်းပဲတကယ်တော့ NLD ကို NLD အခုခုနကကျွန်တော်အခုတာဝန်ယူဆောင်ရွက်နေတဲ့အထက်မှာမပါတဲ့အတွက် NLD ကိုကိုစားပြုပြီးတော့ဆောင်ရွက်တယ်ဆိုတော့ဟိုအနေထားမျိုးဟိုတုံးတာတော့အလွဲတုံးတဲ့သဘောမျိုးပဲဖြစ်နေတယ်အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးပြတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကအော်ပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေနိုင်တဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEF က2ယောက်ပဲရှိတယ်ဗျာဥတင်ထူးဦးမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားနည်းတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ဟိုဖျက်ဆီးချေမုန်းမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ဖြစ်ဖြစ်ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နှစ်ယောက်ရဲ့အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရန် CEC တယောက်ရဲ့ဒါရင်နောက်ပြီးတော့ကျွန်တော်တို့ဟိုအာဏာမသိခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါအောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံညီရှိတဲ့အခြေအနေမျိုးမှာ standing committee ဆိုတာဖွဲ့ပြီးထားရရှိတယ်။အဲ့ဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရေးအကျွန်တော်တို့ပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်တစ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန် PF ထားပြီးသားဒီ steering committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါလျင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမျိုးရှိပါတယ်လို့နော်ဒီ CWC ကိုကျွန်တော်တို့ဒီဟိုဖွဲ့စည်းခဲ့တာလဲကိုသဘောနဲ့ကိုမဟုတ်တော့ပဲနဲ့ကျွန်တော်တို့တိုင်းပြည်သားကြီးတွေနဲ့ပြည်내အသီးသီးမှရှိတဲ့ပါတီကိုယ်စားလှယ်တွေနဲ့ကျွန်တော်ပုံမှန်အစည်းအဝေးရှိတယ်။အဲ့ဒီပုံမှန်အစည်းအဝေးမှာတက်ရောက်လာတဲ့အစည်းအဝေးတက်ရောက်လာတဲ့အားလုံးရဲ့သဘောတူညီချက်နဲ့ကျွန်တော်တို့စီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်။ကိုသဘောနဲ့ကိုစီစဉ်ခဲ့တာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒါပါတီကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းဖြစ်တယ်လို့ကျွန်တော်တို့ပိုင်ပိုင်နိုင်ပြောတယ်